ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်ကျုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တအန်း DNLA တပ်ကြားတိုက်ပွဲဆက်တင်းနေပြီးဒီမနေ့ရဟတ်ရင်နဲ့၃ချိန်တိုက်ခတ်ခဲ့တယ်လို့မနေ့ကအချိန်80နီးပါးတိုက်ခတ်ခဲ့တယ်လို့ DNLA ကသတင်းထုတ်ပြန်ထားပါတယ်စံမြောက်လက်ရှိတိုက်ပွဲတွေနဲ့အရသာတည်ဆုံသူ28ယောက်ထိရှိလာနေပြီးဒဏ်ရာသူကလည်း60နီးပါးရှိတယ်လို့တောင်အမျိုးသားအမျိုးသမီးအဖွဲ့အစည်း GWO ကပြောပါတယ်ဒီအခြေအနေကိုအခြေခံပြီးကိုစော်ဝဲလှိုင်ပြောပြပေးပါဦးခင်ဗျာ
ညီနောင်မဟာမိတ်၃ဘွဲ့ရဲ့29ဆစ်စင်ရေးဟာအခုဆိုရင်58ရက်အထိကြာမြင့်လာနေပြီဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတာပါတအောင်တက် DNL ဟာဒီရပိုင်းတွင်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်နမ်ဆန်နဲ့တရုတ်နယ်စပ်ကနမ်ခမ်းမြို့ရှိစစ်ကောင်စီရဲ့စခန်းတစ်ကုန်းကိုသိမ်းယူခဲ့သလိုကုတ်ခိုင်နမ်တူနဲ့မန်တုံမြို့တွေမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို PSLF DNL ရဲ့ပြောရေးဆိုခွင့်ရှိသူက VOE ကိုအခုလိုပြောပါတယ်
တိုက်ပွဲတရင်တလာကဒီမန်တုံတစ်ခုပဲတိုက်အပ်သေးတယ်ဘောနော်နမ်နယ်အတူတူတော့တက်လာတူမနေ့ကတက်တော့ငါကျန်တဲ့ကစားတဲ့ကဲအဲ့ဒီတုံးပြီးတော့မှလာပြီးကြတော့ရှိတယ်။အမနဲ့ဆိုတုံးကျင်းတယ်။အမနဲ့လည်းတိုက်ပွဲတော်တော်ကြီးဆန်တယ်ပေါ့နော်။အဲ့ဒီရတယ်။ဒီကြောင့်ကိုသားမျိုးရှိသလိုပြင်းနေတဲ့နဲ့ကြည့်တဲ့အချိန်အားတစ်တဲဝင်းကျင်းအောင်သူတို့ကြည့်ခဲ့တယ်လို့ရှိတယ်။မနေ့ကဆိုမန်တန်ပါစ်အဒီကြောင့်59ကျင်းတယ်
။ဖုန်းလိုင်းခက်ခဲကြောင့်အတန်ပြတ်တောက်တာတွေရှိနေပါလေ။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ပူးပေါင်းထုတ်ပြန်ချက်မှာတော့မန်တုံမြို့နယ်မှာလေကြောင်းက Jet Fighter နဲ့18ကြိမ် Y-12 လေယာဉ်နဲ့49ကြိမ်ဘုံအလုံးရဲ့289လုံးကျဲချတိုက်ခိုက်ခဲ့ကြောင်းနဲ့ကြောင်မဲမိုးကုံးနဲ့လာရှိုးမြို့နယ်တွေဘက်ကိုလည်းစစ်ကောင်စီကလက်နက်ကြီးနဲ့အကြိမ်60ကျော်ပစ်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီဇင်ဘာလ22ရက်နေ့အထိဆိုအရသာတည်ဆုံးသူဟာ30နီးပါးနဲ့ထိခိုက်ဒဏ်ရာသူ60နီးပါးရှိခဲ့တဲ့အကြောင်းတအောင်အမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတဦးကပြောပါတယ်
။အားလုံးသောဒီဒီစင်မာတရက်နေ့ကနေဒီနေ့အောင်20ရက်အတွင်းမှာပေါ့နော်ဒီစင်မာလာတဲ့မှာဆိုတော့28ရက်ရှိနေတာပါတဲ့ဆိုင်နဲ့တင်းတယ်ပေါ့နော်ဒီဒီနေ့ဒီတိုင်ရရတာက90ခုပေါ့နော်ဒီစင်မာလာချင်းကအများဆုံးကတော့အာဒီခိုင်ပေါ့နော်ဒီဒီယာကတော့အာနမ်ဆန်ချင်းပေါ့နော်နမ်ဆန်နဲ့နတ်ကမ်ချင်းပေါ့နော်ဒီနေ့အားလုံးသောမနလာရှင်ပေါ့
ညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးစတင်ခဲ့တဲ့အောက်တိုဘာ28ရက်ကနေနိုဝင်ဘာလကုန်အထိမှာအရသာတည်ဆုံးသူ92ယောက်နဲ့ထိခိုက်ဒဏ်ရာသူ169ဦးရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့လအတွင်းလက်နက်ကြီးနဲ့လေကြောင်းပစ်ခတ်တာကြောင့်အများစုတည်ဆုံးရတာဖြစ်ပြီးဒီလအတွင်းမှာတော့မြေမြုံမိုင်းကြောင့်တည်ဆုံးသူတွေပါပါဝင်လာကြောင်း TWO တာဝန်ရှိသူကဆက်ပြောပါတယ်
။အများအားဖြင့်သူတို့တည်ဆုံးရတဲ့အကြောင်းရင်းကလေကြောင်းစစ်တဲ့ဘုံနဲ့လက်နက်ကြီးဖြင့်တည်ဆုံးရတဲ့အများရှိတယ်ပေါ့နော်။အရင်ဒီစစ်တဲ့လူမလားတော့ဒီလုံးဝလက်နက်ကြီးနဲ့လေကြောင်းကစစ်တဲ့ဘုံတွေကြောင့်တည်ဆုံးရတာမျိုးအများရှိတယ်။ဒါပေမဲ့ဒီလထဲမှာလက်မှန်းကျင်တော့ဒုညာခေတ်လောက်လာတဲ့အမျိုးတွေရှိနေမှာ
။ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေတဲ့မန်တုံနဲ့နမ်တူဘက်မှာစစ်ဆောင်ဥယျာဉ်တွေတိုးလာသလိုစစ်နယ်ရခအတွက်အခက်အခဲတွေရှိလာနေကြောင်းလည်းပြောပါတယ်။ကိုကန်ဒေတာလောက်ကင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေကြောင်း MNDAA ကဒီလ19ရက်နေ့ကသတင်းထုတ်ပြန်တာတွေရှိပေမဲ့အဲ့ဒီနောက်ပိုင်းထပ်မံထုတ်ပြန်တာမရှိသေးပါဘူးလောလောဆယ်မှာတော့စစ်ကောင်စီကိုယ်စားလှယ်တွေနဲ့ညီနောင်မဟာမိတ်၃ဘွဲ့တရုတ်နိုင်ငံမှာထပ်မံဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးတရုတ်နိုင်ငံကတော့မြောက်ပိုင်းပဋိပက္ခတွေကိုထင်းထင်းသင်းသင်းဆောင်ရွက်ဖို့လက်နက်ကင်အဖွဲ့အားလုံးကိုဗိုလ်ထုနေကထပ်မံတိုက်တွန်းထားပါတယ်ခင်ဗျာ